ဆူရနိုင်ငံမှာတနင်္လာနေ့စတင်အသက်ဝင်မဲ့အပြစ်ခတ်ရက်စဲရဲကိုလေးစားလိုက်နာတာမျိုးမရှိရင်ဆက်လက်သက်တမ်းတိုးတာမျိုးမလုပ်ရင်တိုက်ပွဲတွေကလူမျိုးရေးအခြေပြုပဋိပက္ခတွေဖြစ်လာနိုင်တယ်လို့ဆူရနိုင်ငံဆရာကုလသမဂ္ဂအထူးကိုယ်စားလှယ်ဘော့ကာပတ်ကပြောပါတယ်ပဋိပက္ခတွေမှာကြီးထွားလာနေတဲ့လူမျိုးရေးခွဲခြားမှုကတက်ရောက်မှုကြီးတယ်လို့ရေးရှည်ဖြစ်လာနိုင်လို့ဒေသရင်းမှာတက်ရောက်မှုရှိလာနိုင်တယ်လို့ကုလအထူးကိုယ်စားလှယ်ကလုံခြုံရေးကောင်စီကိုတင်ပြပါတယ်တပတ်ကြာပြစ်ခတ်ရစေရင်မစတင်မီနိုင်ပိုင်းအလိုမှာပတ်ကအခုလိုပြောတာဖြစ်ပြီးအရင်လကစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်ဆူရမာတိုင်းရင်းသားလူမျိုးစုတွေနဲ့လူအုပ်စုတွေအချင်းချင်းကြားအကွဲအပြဲတွေဖြစ်ဖို့ချင်းချမနေတဲ့လက္ခဏာရှိတယ်လို့လည်းပြောပါတယ်။ဆူရမ်ရဲ့ဒေသတချို့အထူးသဖြင့်တောက်ကိုဒိုဖန်ဒေသမှာလူမျိုးစုတွေကြားလှုပ်ရှားမှုတွေရှိနေတယ်လို့လည်းပြောပါတယ်။ဆူရန်လန်နဲ့ကန်တပ်ဖွဲ့နဲ့ထောက်ပံ့ရေးချင်းမြန်အရန်တပ်ဖွဲ့ကြားစနေနေ့ကအပြစ်ရဖို့သဘောတူခဲ့ချပါတယ်။တနင်္လာနေ့တနေ့လုံးနှစ်ဖက်ဆက်လက်တိုက်ပွဲဖြစ်နေပေမဲ့ညပိုင်းမှာစတင်ပြီးအပြစ်ရဖို့သဘောတူကြတာပါ။ကုလသမဂ္ဂအနေနဲ့ဆူရန်မှာအပြစ်ခတ်ရစေရပြီးရင်နမတ်နဲ့ဦးစားပေးရမှာကလူမျိုးရေးပဋိပက္ခကြီးထွားမလာဖို့ဆောင်ရွက်ရမှာဖြစ်တယ်လို့ဆူရန်နိုင်ငံဆရာကုလသမဂ္ဂအထူးကိုယ်စားလှယ်ကလုံခြုံရေးကောင်စီကိုတင်ပြခဲ့ပါတယ်ရှင်။